Kama biseyoti kudala kudalan kama
အကြောင်းတရ
ားဝိပါကနံခန္ဓာနံကတ္တတာသရူပနံ
ဆုံးသွားပြီ
ကမ္မပစ္စေနာပစ္စယော
ရွေးသွားပြီเนาะအောက်တစ်ကြောင်ဆင်းမယ
်စေတနာတံပယုတ်တကနံဓမ္မနံမြင်းသော
တံပယုတ်တကနံဓမ္မနံလို့ပြောရင်စေတနာစေတသိက်လေတံပယုတ်တကနံဓမ္မနံလို့ပြောရင်စိတ်စိတ်တသိက်လို့ပါသွားပြီဟုတ်ပြီเนาะတကယ်လို့စိတ်တံပယုတ်တကနံဓမ္မနံလို့ပြောရင်เนาะစိတ်နဲ့ရှင်နဲ့စိတ်တသိက်ပဲကောက်ရတယ်เนาะဒါကြောင့်စေတနာဆိုစေတသိက်ဖြစ်တဲ့အတွက်တံပြုတ်တကနံဓမ္မနံဆိုရင်သားတို့သမီးတို့ကမှတ်ထားစိတ်စေတသိက်စိတ်လို့ပြောရင်89စေတသိက်ပေါင်း50နှစ်မရှိဘူးလားသို့တော့50နှစ်တည်းမှာစေတနာဒီဘက်ရောက်နေတယ်အကြောင်းဖြစ်နေတော့50နှစ်တည်းကစေတနာကိုနှုတ်လိုက်51ဟောဒါမှတ်စုစာအုပ်ထဲမှာပါသွားပြီခုနဆရာမဖတ်ခိုင်းတာအဲ့ဒီအဓိပ္ပာယ်ပဲဟုတ်ပြီနော်ဒါဆိုရင်စေတနာတံပြုတ်တကနံဓမ္မနံစိတ်စေတသိက်တန်းဆိုတာထိုစိတ်စေတသိက်ကြောင့်ဖြစ်တော့ဟုတ်လားဘာ၄လဲသမုဋ္ဌာနာနံသမုဋ္ဌာနာနိသရူပနံဆိုရင်စိတ်တစားယုတ်ပဋိသင်္ဍိအခါဆိုရင်ကမ္မစားယုတ်တာနှစ်ယုတ်ပြောရတယ်စိတ်စေတသိက်ကြောင့်ဖြစ်သောเนาะဘယ်စိတ်စေတသိက်ကြောင့်လဲစေတနာနဲ့ရှင်နေသောစိတ်စေတသိက်ကြောင့်ဖြစ်သောယုတ်လို့ပြောရင်ခုအချိန်ဆိုရင်စိတ်တစားယုတ်ဘဝအစအချိန်နေနဲ့ပြောရင်ကမ္မစားယုတ်နားလည်ပြီเนาะကဲဒါဆိုရင်ကမ္မပစ္စေနာပစ္စယောပြီးသွားပြီဆိုရင်နောက်တစ်ခုကဆရာမဆက်တက်လိုက်တော့မယ်ဝိပါကပစ္စယောဝိပါကလို့ပြောရင်ဝိပါကဆိုတာဝိဆိုတာမတူထူးခြားတာပါကဆိုတာအကျိုးမတူထူးခြားတဲ့အကျိုးတရားများဆိုတာဘယ်လိုမတူလဲဆိုတော့မတူထူးခြားလို့သုံးတဲ့နေရာမှာကုသိုလ်ရဲ့အကုသိုလ်ရဲ့ဒီမတူပေါ့ဟုတ်ပြီနော်ဒါကြောင့်မတူထူးခြားသောကုသိုလ်အကုသိုလ်တို့ဤအကျိုးတရားလို့ပြောခြင်းနော်ဝိပါကကုသိုလ်အကုသိုလ်တို့ဤအကျိုးတရားဒါကြောင့်ကုသိုလ်ဆိုတာကောင်းတဲ့သဘောအပြစ်ကင်းတဲ့သဘောအကုသိုလ်ဆိုတာမကောင်းသောသဘောအပြစ်ရှိတဲ့သဘောကုသိုလ်အကုသိုလ်တို့သည်ကုသိုလ်သည်ကုကောင်းတဲ့အကျိုးကိုပေးတယ်အကုသိုလ်သည်မကောင်းတဲ့အကျိုးကိုပေးတယ်ဆိုတော့မတူထူးခြားသောကုသိုလ်အကုသိုလ်တို့ဤဒါအကြောင်းခုနကံနေပေါ့ဖြစ်စေတဲ့အကျိုးတရားကိုဝိပါကလို့သုံးတယ်အဲ့တော့ဝိပါကအနေဆိုတာဒီပြင်လို့ပါမှမရတော့ဘူးเนาะဆရာမတို့ရှေးဆရာတော်တွေကတော့ဘလို့ရှေးဆရာကြီးတွေကဘလို့ရေးလဲဆိုရင်เนาะပြောလေးဥပမာပေးလဲဆိုရင်ရစ်မဲ့သွားပြီးနေတဲ့တစ်တီးတစ်လုံးဒီဘာမှပြင်လို့မရတော့ဒီအရသာမကြိုက်ဘူးဒီအနဲ့မကြိုက်ပြင်လို့မရဘူးတဲ့ဒါရှေးဥပမာအခုကျေးဇူးတော်ရှင်ဟဟလာပါမောက္ခကျုပ်ဆရာတော်ဖရာတော်ဥပမာပေးအင်မတန်ကောင်းတယ်ဆရာမတို့ဟုတ်ဆရာမတို့ကဒီရှေးဥပမာတွေဆိုဆရာမတို့အလွတ်ပဲအလွတ်ကျရတာပဲကျက်တယ်လို့ပြန်သင်ပေးရတယ်ဒီတိုင်းပဲခုဆရာတော်ဘုရားဥပမာပေးတယ်ဆိုပါစို့တဲ့ဝိပါကပစ္စည်းကိုဆရာတော်ဘုရားပေးတာမှန်ထဲမှာမြင်နေရတဲ့မျက်နှာရိပ်တဲ့မှန်ထဲမှာနေတဲ့မျက်နှာရိပ်ကိုအဲ့ဒီမျက်နှာရိပ်ကိုသပြင်လို့ရသေးလားမှန်ထဲမှာထင်တဲ့မျက်နှာရိပ်ဒီမှန်ရှိမှာရှိတဲ့လူရဲ့အတိုင်းထင်တာမဟုတ်ဘူးလားဟုတ်တယ်နော်ပြင်ကျင်မျက်နှာရိပ်ကိုသပြင်လို့မှန်တယ်မှာမြင်နေရတဲ့မျက်နှာရည်ကိုပြင်လို့မရပြင်ရမှာရှေ့ရလူကအဲတော့ရည်တဲ့ရည်ပြရင်လည်းမှန်နေရရည်ပြနေမှာပဲပြုံးပြရင်လည်းပြုံးပြမယ်မဲ့ပြရင်တော့မဲ့ပြမယ်ဆိုမှန်ရှေ့မှာရက်နေတဲ့လူဒီအကြောင်းနဲ့တူတယ်လေသူပြုတ်ခဲ့တဲ့အကြောင်းအတိုင်းဒီထဲမှာထိမယ်ဆိုတော့လူရက်ရင်လူရိတ်ထိမယ်ခွေးတကောင်ရက်နေရောခွေးရိတ်ပဲထိမှာပဲအဲ့ဒီမှာထန်နေတဲ့လူရိတ်ကိုငါမကြိုက်ဘူးနတ်ရိတ်ဖြစ်ချင်တယ်ဆိုရင်ဒီမှာနတ်ဖြစ်မှာနတ်ရိတ်ထိမှာပေါ့ဒါပဲအကောင်းတဲ့ဥပမာပဲဟုတ်ပြီနော်အဲ့ဒါလေးဖတ်လိုက်တော့ဩဆရာတော်ကြီးရဲ့ဉာဏ်ရည်နဲ့ရှင်းပြတာဆိုတော့ခင့်တဲ့ဟာတိတ်ကြိုက်တော့ဩဟတ်ထီတယ်ပေါ့ဟုတ်ပြီနော်သားတို့သမီးတို့လည်းအဲ့လိုဆိုနားရိမ့်မဲ့ပြီးတည်တည်ဆိုဆရာမတို့လည်းပြောနေရိမ့်မဲ့သွားတဲ့တည်တည်ကပြင်လို့မရတော့ဘူးဟုတ်တယ်နောက်ပြီးပုတ်သွားမှာပဲအခုလည်းဒီတိုင်းပဲနော်ဒါကြောင့်ဝိပါကဆိုတာအကျိုးပေးခြင်းအားဖြင့်ကျေးဇူးပြုတဲ့တရားဆိုပြီးတော့ဟာလာဒီမှတ်စုစာအုပ်ထဲမှာလည်းပါပြီးသားနော်ဝိပါကဆိုတာအထုံးမှုကင်းငြိမ်သင်ခြင်းမျိုးဖြစ်စေရန်ကျေးဇူးပြုတတ်တဲ့အကြောင်းတရားကျေးဇူးပြုပုံကြော်ကြည့်လိုက်ဝိဘက်စိတ်စေတသိက်တို့သည်ကံတရား၏အကျိုးပုံရိပ်များသာဖြစ်ကြ၍အာထုံမှုကင်းသောငြိမ်သင်ခြင်းဖြင့်ငြိမ်သက်ကြသည်ဆိုပြီးတော့အဲ့ဒီလိုပုံစံနဲ့ကျေးဇူးပြုရင်ဒါသည်ဝိပါကပစ္စည်းပဲကဲပဋ္ဌာန်းကိုပူဇော်ကြည့်မယ်။စာမျက်နှာဟလာသုံးပါပဲ14ကမ္မနဲ့အောက်မှာ အဲ့တော့ဝိပါကဆိုတာကံရဲ့ကုသိုလ်အကုသိုလ်ကံရဲ့အကျိုးတရားဖြစ်တဲ့အတွက်သူကဒီနေရာမှာဝိပါကဆိုလေးပဲလိုင်းတားရုံပဲဝိပါကဆိုအကျိုးစတ္တရောခန္ဓာအရူပိနောဆိုအရူပိနောဆိုရင်ယုံမဟုတ်တဲ့နံပေါ့နံဆိုတဲ့အတွက်စိတ်ကောစေတသိက်ကောမပါဘူးလားစိတ်ကခန္ဓာတစ်ပါးစေတသိက်ကခန္ဓာ3ပါးဆိုနံခန္ဓာ4ပါးမဟုတ်ဘူးလားသောစတ္တရောခန္ဓာအရူပိနောအညမင်းညာဆိုတံပယုတ်တော်ကတွေ့ပြီးပြီအခုဝေပယုတ်ဝိပါကကြိုက်ဘာလေးထည့်လိုက်ဝိပါကလေးထည့်လိုက်ရုံပဲဒါဆိုပူဇော်လိုက်မယ်ဝိပါကပိစယောတိဝိပါကစတ္တရောခန္ဓာအရူပိနောအညမင်းညာဝိပါကပိစိနာပိစယောနံပါတ်5အာဟာရအာဟာရပစ္စည်းဆိုအာဟာရဆိုစကလုံးနှလုံးရေးထားတာဒါကြောင့်ဆ iam မတို့ကနှုတ်ကြိုးပြီးပြောလေးရှိတယ်အာဟာရအာဟာရအာဟာရဒါနကျွေးတယ်အာဟာရမဟုတ်အာဟာရနော်ဒါလေးနဲ့ပတ်သက်ပြီးတော့ဆ iam မတို့မှတ်စုစာအုပ်ကလေးမှာအာဟာရဆိုတာလေးအာဟာရပစ္စည်းဆိုစာမျက်နှာ27ဝိပါကရဲ့အောက်မှာ15ဆိုပြီးတွေ့တယ်နော်အဲ့တော့ဒါတို့သမီးတို့ကအဲ့ခေါင်းစဉ်လေးမှာအာဆိုပြီးမြင်းဆောင်လေးဖြတ်ထားလိုက်အာဟာရအာဆိုတာလေးကိုလိုင်းတားပြီးတော့အပေါ်မှာစာလေးဖြည့်မယ်ဟာရဆိုတဲ့အပေါ်မှာစာလေးဖြည့်မယ်ဟုတ်ပြီနော်အာဆိုတာလွန်လွန်ကဲကဲအာဆိုတဲ့စကားလုံးကလွန်လွန်ကဲကဲဟာရစောင့်ထားတယ်လွန်လွန်ကဲကဲစောင့်ထားတဲ့တရားကိုအာဟာရလို့သုံးတယ်နော်အဲ့တော့ဒီနေရာမှာမှတ်စုစာအုပ်ကလေးကိုဖတ်ကြည့်သက်ဆိုင်ရာအကျိုးတရားများကိုတွေ့လားအဲ့တော့အကျိုးတရားကိုလိုင်းတာအကျိုးတရားများကိုအကျိုးတရားပေါ်မှာရေးထားယုတ်နံလို့ရေးထားယုတ်မြင်းဆောင်နံအကျိုးတရားယုတ်ကောနံရောလွန်စွာလွန်စွာကအာပဲစွမ်းဆောင်နိုင်တယ်ဆိုတာစောင့်ထားနိုင်တယ်တွေ့လားစွမ်းဆောင်နိုင်တယ်တရားသည်အကြောင်းတရားသည်အာဟာရဆိုတဲ့နေရာမှာဟလာလွန်စွာစွမ်းဆောင်နိုင်နေဆိုရဲဒီအာဟာရပစ္စည်းကကျေးဇူးပြုတယ်ဆိုတဲ့နေရာမှာဖြစ်စေတည်စေဤနဲ့ထွေခေါ်လေကျေးဇူးပြုလို့မှတ်ထားတယ်ဆို။ तू ကဖြစ်စေတာမဟုတ်ဖြစ်ပြီးသားတရားကို तू ကတည်စေတာတည်တန့်စေတာเนาะတည်တန့်စေတဲ့အတွက်ကြောင့်ဟလာလဲပြိုခံဤအိမ်ကြီးကိုမပြိုစေခြင်းဘာလဲထောက်ထားတယ်ထောက်ထားတယ်ထောက်ပြီးတော့စကလုံးလေးသုံးတယ်ထောက်ပံ့ဆိုတဲ့စကားလုံးသုံးတယ်။ဟာရရဲ့သဘောကထောက်ပံ့တာ။ပြိုလဲတော့မယ်ဆိုရင်မပြိုအောင်ထောက်တယ်။ထောက်ထားပြီးရင်ဘာလုပ်လဲ။ပံ့ဆိုတာပံ့ပိုးတယ်။နော်ထောက်ပံ့တယ်ဆိုတဲ့စကားလုံးကထောက်လဲတော့မအောင်မလဲအောင်ထောက်ပေးတယ်။ပြီးရင်ပံ့ပိုးပေးတယ်လို့ပဲ။ဒီအာဟာရပစ္စည်းတရားဒီ၄ပါးရှိတယ်။နော်၄ပါးအနေနဲ့ဒီမှာဆရာမတို့ရေးပေမဲ့ရုပ်အာဟာရတပစ္စည်းနံအာဟာရပစ္စည်းဆိုပြီးနှမျိုးခွဲတဲ့နေရာမှာနံထဲမှာစိတ်လဲပါတယ်စေတသိက်2ပါးပါတယ်ဟုတ်ပြီနော်ဒီထဲမှာတော့အသေးစိတ်မရေးထားဘူးရေးထားတယ်ရေးထားတယ်စာမျက်နှာ22မှာကြည့်မယ်ဆိုရင်နံအာဟာရသည်ဖတ်တစေတနာဝိညာဉ်ဟူ၍3မျိုးရှိတယ်စိတ်ဆိုတဲ့တရားကလည်းထောက်ပံ့တာပဲနော်ဒါကြောင့်ဝိညာဏဟာရလို့သုံးတယ်ဆရာမတို့ဝိညာဏနဲ့စေတနာကလည်းထောက်ပံ့တယ်ကိုဆ iam တို့သားတို့သမီးတို့တင်ကျင်နေနားလေခြင်းနဲ့စေတနာနဲ့ဆ iam တို့ကဟလာတဏှာကြီးခွဲဆိုတဏှာကြီးခွဲလုံးလုံးဒီစေတနာထောက်ပံ့ပေးထားတာလေနော်နောက်တစ်ခုဖတ်တာဆိုအာယုံတွေးထိတာအာယုံတွေးထိတာလည်းထောက်ပံ့တယ်ဆိုပြီးတော့အဲ့ဒါကိုနံအာဟာရလို့သုံးတယ်ပြီးရင်ဆ iam တို့စားတောက်တဲ့အစားအသောက်ကိုကြာရင်နော်ဟလာကပလီကာရလို့သုံးတယ်ဒီနေရာမှာကပလီကာရဆိုတဲ့စကားလုံးကိုသုံးရင်ကပလဆိုတာလာကြီးနော်ဒါလာကြည့်တဲ့ကြောင့်ကပလာဆိုတာအလုတ်လို့ပြောတယ်နော်ကိုပါးစက်နဲ့တန်ယုံအလုတ်ကလေးဆ iam တို့ထမင်းစားမယ်ဆိုလက်နဲ့စားရင်လည်းလက်မှာထမင်းလုတ်ကလေးလုတ်တယ်ဇွန်းနဲ့ဆိုတဲ့ဇွန်းနဲ့အလုတ်ကလေးတူနဲ့စားရင်လည်းကိုပါးစက်နဲ့တန်နဲ့တူနဲ့ဆွဲတဲ့အလုတ်ကလေးဟုတ်တယ်လားသုံးတယ်လို့ဟာလာခွေးတွေဘာတွေကြတော့ထမင်းစားရင်သူတို့ပါးစက်နဲ့ဟာစားလဲသူတို့ပါးစက်နဲ့တန်နဲ့အလုတ်ကလေးပဲစင်နေပါလေအရွက်တွေပါလေဟာလာဒါမှမဟုတ်ကြံနေပါလေစားလဲသူပါးစက်နဲ့တန်နဲ့အလုတ်မလုတ်ဘူးလားအဲ့တော့အလုတ်မှန်သမျှကိုကပလာလို့သုံးတယ်။အဲ့ဒီအလုတ်ကလေးပြုတ်လုတ်တယ်လို့သုံးတော့ကာရလို့သုံးတယ်။နော်ဒါကြောင့်ပေါင်းလိုက်တော့ကပလာကာရကိုဆယ်မတော့ယူလိုက်တော့ကပလီကာရ ကပလီကာရဆာအလုတ်အလွေပြုတဲ့အစာအတော့ဒီမှာပါတဲ့အစီနဲ့ဩဇာကိုအာဟာရလို့သုံးတယ်။ဒါကြောင့်ကပလီကာရအာဟာရကိုပါဠိလိုပြောလိုက်ကပလီကာရောအာဟာရောလို့ဆိုတော့မှာ။နော်အာဟာရဆိုတာဩဇာတက်ဆံမတို့ထမင်းစားတာထမင်းရခန္ဓာကိုယ်ကိုကျေးဇူးပြုတာမဟုတ်ဘူး။သမင်းထဲမှာပါနေတဲ့လုတ်ပြီးတော့စားတဲ့သမင်းထဲမှာပါတဲ့ဂဇီတက်ကာဘိုဟိုက်ဒရိတ်ကဆီယမားတို့ကျေစွပြုတာသဘောပေါက်ရမယ်ဟဲ့လားလိမ္မော်သီးတို့ဘာတို့မှဆိုလဲသူ့မှာပါတဲ့ဗိုက်တာမင် C အဲ့ဒါအာဟာရပဲဟုတ်ပြီနော်အသားထဲမှာပါတဲ့ပရိုတင်းနော်စသည်ဖြင့်ဟဲ့လားနေတဲ့အသီးတွေမှာပါတဲ့ဗိုက်တာမင် A အစသည်ဖြင့်ဗိုက်တာဟဲ့လားဗိုက်တာဇုံတို့ဘာတို့ဆီယမားတို့သုံးတဲ့အခါမှာမာတီဗိုက်တာမင်တို့ဘာတို့ဆိုတာဩဇာတက်တွေအဲ့ဒါအာဟာရပဲဒါကြောင့်စားလိုက်တဲ့အစာအတော့ထဲမှာပါတဲ့အစီနဲ့ဩဇာတိဆရာမတို့ရဲ့ဒီရုပ်ခန္ဓာကြီးကိုကျေးဇူးပြုတော့ဂပလီကာရောအာဟာရောဟုတ်ပြီနော်ဣမတ်တပါဠိကိုကြည့်လိုက်ရအောင်ဂပလီကာရောအာဟာရောဆိုတာခုနရုပ်အာဟာရဒီဘက်ကအကျိုးကြည့်ဣမတ်တဆိုတာဤကာယတ္တဆိုတာကိုနော်ဤရုပ်ကိုကိုဒီမှာသားတို့သမီးတို့မှတ်စုလေးရဗမာပြန်လေးနဲ့တွဲလို့ရတယ်နော်အလုတ်လွေးပြုတ်အပ်သောအာဟာရသည်မြင်နေနော်အနီအဖြူလေးမှာအလုတ်လွေးပြုတ်အပ်သောကဂပလီကာရဟုတ်ပြီနော်အာဟာရသည်ဟောဒီဘက်ကိုယူရင်ဣမတ်တဆိုတာဤကာယတ္တကိုအားဒါကြောင့်ဣမတ်တကာယတ္တဤယုတ်ကိုအားဒီထောက်ပတ်နေဆိုဆံမတို့အစာမစားရရင်တက်မရှင်၍နေ့စဉ်စားရအာဟာရဆိုအစာစားရဆံမတို့အသက်ရှင်အောင်အစာမစားရရင်ပြော့ခွေးနေဟုတ်လားအစာလေးစားလိုက်နည်းနည်းတောင့်သွားတယ်ဆိုတော့ထောက်ပေးလိုက်တာထောက်ပြီးတော့ပန့်ပိုးလိုက်တာဒါကြောင့်အာဟာရရဲ့ဆောင်ရွက်ပုံနော်ဒီအာဟာရကြီးပဲနဲ့ထောက်ပန့်တာမဟုတ်ဆရာမတို့ကသမင်းကြီးပဲစားအစာကြီးပဲတောက်လျှောက်စားတာမဟုတ်ခါလေကျရင်ကိုကြိုက်တဲ့အာယုံလေးတွေနဲ့ရောမနေဘူးလားကိုရီးယားကကြည့်တယ်အဲ့ဒါဖတ်တာဟာရခေါ်တယ်အာယုံသတ်တွေ့ထိတာနော်ဆရာမပြီးခဲ့တဲ့ဟိုတုန်းကဟိုပတ်တီဟိုချိန်နှင်းတုန်းကပြောထားတယ်လေဟုတ်လားဆရာမတို့ shopping ထွက်တယ်ဆိုဟိုဟာလိုက်ကြည့်ဒီဟာလိုက်ကြည့်အဲ့ဒါဖတ်တာဟာရတယ်ဟိုအစင်လေးကကောင်းတယ်ဒီဟာလေးကကောင်းတယ်အမျိုးသားလေးတွေလက်ဖက်ရည်ဆိုင်ထိုင်ပြီးတော့ကောင်မလေးတွေထိုင်ကြည့်တာဖတ်တာဟာရတယ်။ဒါမျက်စိအစာကျွေးတာ။ဟုတ်တယ်လား။အဲဒါကြောင့်ဖတ်တာဟာရစသည်ဖြင့်ဒါတွေကကြတော့နံတရားတွေဒါကြောင့်အရူပိနောဆိုတာယုံမဟုတ်တော့ဆိုတာနံပေါ့။အရူပိတော့အဟာရဆိုတာယုံမဟုတ်တော့တရားဆိုတော့နံအဟာရတရားတို့သည်ဒီဘက်ကိုကြော်လိုက်မယ်။တံပယုတ်တကာနံဓမ္မာနံဆိုတော့အဲ့ဒီမှာကြတော့စိတ်စေစိတ်ပါရင်ဒီဘက်ကစေတသိက်တွေပေါ့စိတ်စေတသိက်တရားတွေမြင်းဆောင်ဖြတ်တန်သမုဋ္ဌာနာနင်းစရူပာနံဆိုရင်စိတ်ဒဇယုတ်ပေါ့ဟုတ်ပြီနော်ကဲဒါဆိုရင်ဆံမတို့ပူဇော်လိုက်ကြဆိုအာဟာရပစ္စယောတိကပလီကာရောအာဟာရောဣမတ်တကာယတအာဟာရပစ္စိနာပစ္စယောအရူပိနောအာဟာရသံပယုတ်တကာနံဓမ္မာနံတန်သမုဋ္ဌာနာနိသရူပာနံအာဟာရပစ္စေနပစ္စယောရပြီနံပါတ်16အိန္ဒရိယပစ္စယောအိန္ဒရိယနော်အတန်ထွက်လေးဆံမပြောပြီးသွားပြီဆိုတော့ထပ်မပြောတော့ဒါအခိယာဤအခိယာဤဆိုတာအလုံးတင်နဲ့အတူတူပဲအာလုံးဒီနတ်တာအိဒါတွေကဒရရစ်ကရကောက်နဲ့တူတယ်ဒါကြောင့်ဖြီးပြီးရေးရေအာလုံးဒီနတ်တာအိဒါတွေဒရရစ်လုံးကြီးတင်ကရကောက်လုံးကြီးတင်နဲ့အတူတူပဲရပလက်ကေရဖလိုင်းအိန္ဒရိယဟုတ်ပြီနော်အိန္ဒရိယပစ္စည်းလို့ပြောရင်အစိုးရကြီးအဖြစ်ကျေးဇူးပြုတယ်အဓိပတိကအလုံးကိုလွှမ်းမိုးတယ်အိန္ဒရိယကြတော့အစိုးရလေဆိုဘာကွာလဲဆိုရင်ဆံမလည်းပြောပြပါလေเนาะဓိပတိရဲ့လွှမ်းမိုးပုံကပြိုင်ဘက်မရှိသူကတခုတော့လွှမ်းမိုးတယ်အိန္ဒြေအစိုးရတာကြတော့သူသက်ဆိုင်ရာလေးပဲအစိုးရတယ်သူ့မှာပြိုင်ဘက်တွေအများကြီးပဲเนาะတခြားနေရာတွေကိုလိုက်ပြီးတော့တွန်းပြီးတော့လွှမ်းမိုးလို့မရအောင်เนาะဒါဥပမာနဲ့ပြောမယ်ဆိုရင်ဟာလာနိုင်ငံအကြီးအကဲခေါင်းဆောင်နဲ့သက်ဆိုင်ရာဟာလာသူ့ဌာနအသီးသီးမှာရှိတဲ့ဝန်ကြီးများလို့ပဲနော်ဝင်ကြီးများဒီသွတ်သက်ဆိုင်ရာဌာနမှာသာအဆိုးရမယ်တန်တဲ့နေရာအဆိုးမရအောင်ဒီပုံစံနဲ့ပြောလို့ရှိတယ်နော်စကြဝဠာမင်းကြီးနဲ့ပရိသရိမင်းငယ်များဆိုရှေးဥပမာတော့ပြရပေါ့နော်အဲ့တော့အိန္ဒြိယပစ္စည်းဆိုတာရုပ်တရားနံတရားတွေကိုအဆိုးရတဲ့နေရာမှာအိန္ဒြေပေါင်း22ပါးရှိတော့လေဒီနေရာမှာဆီယမတို့က20ပါးပဲရှိဒါတွေကတော့အပြီးတမှာသင်ပြီးသားသူမှပြောလွယ်လွယ်လေးပဲပြောရင်ရုပ်အိန္ဒြေတွေရှိမယ်နော်နောက်တစ်ခါ ယုတ်ကောနံယောကိုအစိုးရတဲ့ဣန္ဒြေတွေလည်းရှိတယ်။နောက်ပြီးနံဣန္ဒြေတွေလည်းရှိတယ်။ဒါလေးတော့အကြံဉာဏ်သိရတယ်။ယုတ်ဣန္ဒြေတွေမှာဘာတွေပါမလဲဆိုရင်ပတ္တာဓာယုတ်၅ပါးပါလိမ့်မယ်။ဟုတ်ပြီနော်။တကယုတ်ကောနံယောမှာအစိုးရတာဆိုရင်ယုတ်ထဲကယောနံထဲမှာရောရှိတယ်။ဇီဝိတယုတ်ဆိုတဲ့ဇီဝိတယုတ်ကဇီဝိတ္တန္တရေစေတသိက်ကပါလိမ့်မယ်။ပြီးရင်နာအိန္ဒြေတွေပြောရင်ဆရာမတို့ရဲ့ယတနာသုံးပါးကံကံယူကျုပ်ယုံကြည်တဲ့တတ္ထာတရားတို့ဆရာမတို့ရဲ့စိတ်တို့စသည်ဖြင့်ပေါ့နော်တတ္ထာတို့ဝရိယတို့တတိတို့တမာတိတို့စသည်ဖြင့်ဒါတွေပါမယ်ဆိုအဘိဓမ္မာသင်ရင်တော့ဒါအသေးစိတ်သိမယ်အခုလောလောဆယ်တော့ဒါကိုပဲမှတ်ထားမယ်ဆိုရင်ဒါကြောင့်ပတာရယုံ၅ပါးမှာစကုပတာရစကုပတာရဆိုတော့မျက်စိသည်ဘာကိုအစိုးရတယ်လဲမြင်သိစိတ်စေတသိက်ကိုအစိုးရတယ်မျက်စိကြည်ကြည်လင်တယ်လို့ရင်သီးစိတ်မှာထင်းထင်းရှားရှားဖြစ်မယ်မျက်စိအားနေရင်အားနေတဲ့အလျောက်မှုံမှုံဝါဝါတက်တက်ကွက်ကွက်မမြင်ရဘူးအဲနောက်ဆုံးမျက်စိကန်းသွားပြီဆိုမြင်ုံမမြင်ရဒါကြောင့်စက္ခုံတရိယံစက္ခုဝိညာဏဓာတုယာဒါပဲမဟုတ်စက္ခုဝိညာဉ်စိတ်ကြီးပဲမဟုတ်စေတသိက်ပါမယ်တန်တန်မြို့တကာနင်းစဓမ္မနံအိန္ဒြိယပစ္စေနပစ္စယောတောတိန်တရိယံခာနိန်တရိယံဇိန်ဝိန်တရိယံကာယိန်တရိယံပြီးပြီပြီးလို့ရှိရင်ဘာလာမလဲဆိုရင်ဇီဝိတလာမယ်ဇီဝိတမှာရုပ်ဇီဝိတလို့သူကပြောချင်တော့ရူပဇီဝိတိန္ဒြိယံသူကနံထဲမှာကြားမှာနံဇီဝိတိန္ဒြိကိုထည့်သွားမှာဒါကြောင့်ဒီတရားမှာရုပ်ကောနံရောရှိပေမဲ့ဒီနေရာမှာပြောသွားမှာရုပ်တွေပဲဆွဲထုတ်လိုက်တော့ရုပ်ဇီဝိတလို့ပြောတော့ကန့်ကြောင်ဖြစ်တာကြီးပဲဒါကြောင့်ရူပဇီဝိတိန္ဒြိယံဟုတ်လားသူကဘာကိုစောက်ရှောက်လဲဆိုဇီဝိတဆိုတာကန့်ကြောင်ဖြစ်တဲ့ရုပ်ဖြစ်တဲ့အတွက်မျက်စိအကြည်နားအကြည်ဆိုတဲ့ကံမစရုပ်တွေကိုလည်းသူကစောက်ရှောက်တော့သူကကတတ္တာရူပနံဆိုကံမဇယုတ်တွေသူကလိုက်ဆောက်ရှောက်တယ်ဆ ्याम တို့ဒီမျက်စိလေးခုထိကောင်းနေတာဒီကံကြောင့်ဖြစ်တဲ့စကုပတာကကောင်းနေတာဒီဇီဝိတယုတ်ကဆောက်ရှောက်နေလို့ဇီဝိတယုတ်လေးမဆောက်ရှောက်မျက်စိကန်းသွားတာလေတချို့မျက်စိကိုထိခိုက်မိပေမဲ့ပြန်ကောင်းသွားတာဆိုဇီဝိတမပြတ်သေးတာသဘောပေါက်ပါမယ်ဒါကြောင့်ဒီဇီဝိတယုတ်ဒီစကုပတာကမှလည်းဆောက်ရှောက်တယ်သောတဂါနဇိန်ဝါကာယတွေလည်းဆောက်ရှောက်တယ်ဒါကြောင့်ရူပဇီဝိတိန်တရိယံကတ္တတာစာရူပနံဒီလိုသုံးတော့မယ်ပြီးရင်ကြံတဲ့နံနေတဲမှာဆိုခုနနံစီဝိတပါပါမယ်ဆိုရင်သူကြတော့ယုံမဟုတ်တဲ့တရားလို့ပြောတော့အရူပီနောဣန္ဒြိယဒီလိုသုံးပြီကဲဒါဆိုရင်၃ချောင်းမယ်ရှိတယ်ဒါဆိုရင်ဆ ्याम တို့က၃ချောင်းမှာစကုံတရိယံဆိုရင်ဒီဘက်ကကွဲမှာစကုဝိညာဏတောတိန်တရိယံဆိုရင်စကုနေရာမှာစားထိုးသွားမယ်သောတဝိညာဏဂာနိန်တရိယံဆိုရင်ဂာနဝိညာဏဇိန်ဝိန်တရိယံဆိုရင်ဇိန်ဝဝိညာဏကာယိန်တရိယံဆိုရင်ကာယဝိညာဏဒီလိုတွဲသွားမယ်ဟုတ်ပြီနော်ကဲဒါဆိုရင်မြင်လောက်နေပြီဆိုပူဇော်လိုက်ကြဆိုအိန္ဒြိယပစ္စယောတိစက္ခုံတရိယံ
စက္ခုဝိညာဏ
ဓာတုယတန်တန်မြုတ်တကာနိသဓမ္မာနံဣန္ဒြိယပစ္စေနပစ္စယောသောတိန္ဒြိယံသောတာဝိညာဏဓာတုယတန်တံမြုတ်တကာနိသဓမ္မာနံဣန္ဒြိယပစ္စေနပစ္စယောကာနိန္ဒြိယံကာနာဝိညာဏဓာတုယတန်တံမြုတ်တကာနိသဓမ္မာနံဣန္ဒြိယပစ္စေနပစ္စယောစေဝိန္ဒြိယစေဝဝိညာဏဓာတုယတန်တံမြုတ်တကာနိသဓမ္မာနံဣန္ဒြိယပစ္စေနပစ္စယောကာယိန္ဒြိယကာယဝိညာဏဓာတုယတန်တံမြုတ်တကာနိသဓမ္မာနံဣန္ဒြိယပစ္စေနပစ္စယောရူပဇီဝိတိန္ဒြိယကတ္တတာရူပနံဣန္ဒြိယပစ္စေနပစ္စယောအရူပိနောဣန္ဒြိယသံမြုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပနံဣန္ဒြိယပစ္စေနပစ္စယော
နောက်ထပ်ပစ္စည်းကဇာနဇာနပစ္စည်းဆိုတာဒီဇာနကနေပြီးတော့ပါဠိကိုမြန်မာမှုပြုလိုက်တော့ဇန်ဆိုတာပြောတယ်ဇန်ဆိုတာအာယုံတစ်ခုပေါ်မှာအထူးမြဲမြံစွာစူးစိုက်ရှုမှတ်တဲ့သဘောဒါကြောင့်ဆရာမတို့အရှိမလဲသင်ခဲ့ပြီးပြီဆိုတော့အခုဒီနေရာမှာမှတ်စုလေးကိုကြည့်လိုက်ရအောင်စာမျက်နှာ24အာယုံကိုစူးစိုက်ရှုလျက်ကျေးဇူးပြုတတ်သောအကြောင်းတရား အယုံတွေပေါ်မှာစူးစူးဆိုက်ဆိုက်ရှိပြီးတော့ကျေးဇူးပြုရင်ဇာနလို့သုံးတယ်။အဲ့တော့ဇာနဆိုတာအယုံတစ်ခုပေါ်မှာစူးဆိုက်တဲ့အစ်စ်လို့ပြောတာဒီအယုံမှာစူးဆိုက်သွားအောင်လှုပ်ပေးတဲ့တရားတွေရှိလို့ဒါဆိုရင်အဲ့ဒီစူးဆိုက်တဲ့အစ်စ်ရှိအောင်သူ့ရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေရှိသေးတယ်။သူ့ရဲ့အစိတ်အပိုင်းတွေကိုတော့သူ့ရဲ့အင်္ဂါအစိတ်အပိုင်းတွေလို့သုံးတယ်။ဟုတ်ပြီနော်။အဲ့တော့စာအနေနဲ့ပြောရင်ဆံမတို့ဥပမာအနေနဲ့ပြောရင်ဆံမတို့ဒီခန္ဓာကိုယ်ကြီးလို့ပြောလိုက်တယ်ခန္ဓာကိုယ်ကြီးလို့ပြောရင်ခန္ဓာကိုယ်ကြီးမှာသူ့အတွက်အရေးကြီးတဲ့အစိတ်အပိုင်းတွေမရှိဘူးလားခန္ဓာကိုယ်ကြီးအတွက်အရေးကြီးတဲ့အစိတ်အပိုင်းတွေကိုကိုခန္ဓာကိုယ်ကြီးရဲ့အရေးကြီးသောအစိတ်အပိုင်းတွေကိုတော့ကိုအင်္ဂါလို့သုံးတယ်ဟုတ်လားခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေပေါင်းလိုက်လို့ရှင်ဘာဖြစ်သွားလဲဆိုရင်ကိုကြီးပြန်ဖြစ်သွားတယ်ဒါဆိုရင်ကာယဆိုတဲ့ကိုကြီးမှာအရေးကြီးတဲ့အင်္ဂါစိတ်ပိုင်းတွေကိုပြောပါဆိုရင်ခေါင်းလည်းရှိရမယ်မျက်စိလည်းရှိရမယ်နားလည်းရှိရမယ်နှာခေါင်းလည်းရှိရမယ်လက်လည်းရှိရမယ်ခြေထောက်လည်းရှိရမယ်ဒါပဲလားအသေးတွေလည်းရှိရအောင်မယ်နှလုံးတွေလည်းရှိကိုကိုအင်္ဂါစိတ်ပိုင်းတွေပေါင်းလိုက်ကိုဖြစ်တယ်လို့ပဲဇန်ဆိုတဲ့စူးစိုက်ခြင်းအစင်တွေရအောင်ဇန်ရဲ့အရေးကြီးတဲ့အင်္ဂါဆိုတဲ့စကားလုံးကမြန်မာမှုပြုထားတာအင်္ဂါဆိုတာဗုဒ္ဓဟူးနာကတ်နေတာပြောတာမဟုတ်ဘူးနော်ဒါပါဠိကိုမြန်မာမှုပြုပါဠိရင်းနဲ့ပြောအင်္ဂအင်္ဂဆိုအစိတ်အပိုင်းပဲเนาะခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းကိုကိုအင်္ဂကိုအင်္ဂမြန်မာမှုပြုလိုက်တော့ကိုဆိုတာကာယနေသွားတာဟုတ်လားကာယနေသွားတာဒါပါတော့ကိုရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေကိုအင်္ဂလို့သုံးတယ်လို့ဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းကိုဇန်အင်္ဂအဲ့တော့ဇန်အင်္ဂဆိုတာဒီဇာနအင်္ဂနေသွားတာဇာနအင်္ဂကိုဆံမတို့ကယူလိုက်တော့ဒီအားလေးကအပေါင်းလေးကိုဖြုတ်လိုက်မယ်ဆိုရင်ဇာနာကစူးစိုက်ခြင်းအင်္ဂါကအရေးကြီးတဲ့အစိတ်ပိုင်းစူးစိုက်ခြင်းအဆင့်ကိုရောက်သွားရင်အရေးကြီးတဲ့အစိတ်ပိုင်းကိုဇာနာအင်္ဂါဒါကိုပါဠိကိုမြန်မာမှုပြုပါဠိကိုပြန်ပြီးတော့အဓိပ္ပာယ်ကိုယူပြီးတော့ပေါင်းလိုက်ရင်ဇာနာမှာအင်္ဂါအားလေးကဒီနာထဲဝင်သွားတော့ဇာနင်္ဂါဇာနင်္ဂါလို့ပြောရင်ဖြားစုပြီးပြောလိုက်ရင်ဇာနင်ဇာနင်လို့ပြောရင်ဇန်ဤအရေးကြီးသောအစိတ်အပိုင်းဇန်ဆိုတာဘာလဲမိုးပေါ်ပြန်တာမဟုတ်ဇန်ဆိုတာလူတွေကမသိကြတော့ကောင်းကင်ကိုပြန်သွားရင်ဒါဇန်ပြန်တယ်လို့ထင်တာကောင်းကင်ကိုပြန်နိုင်တာဆိုတော့ကောင်းကင်ပြန်ခြင်းဒီအဘိညာဉ်လို့ခေါ်တာဟုတ်ပြီနော်စိတ်ရဲ့စွမ်းရည်ထူးနေမှာဇန်မှာအမြင့်ဆုံးဇန်တိကိုရခဲ့ရတယ်ဇန်မှာ၅မျိုးရှိတယ်ပထမဇန်ဒုတိယဇန်တတိယဇန်သတုထဇန်ပိစမဇန်မှာအဲ့ဒီကောင်းကင်တွေဘာတွေပြန်နိုင်ဖို့ဆိုတာအဘိညာဉ်ဆိုတာပိစမဇန်အထိရထားတယ်ဟုတ်ပြီနော်အဲ့ဒါကိုအဘိညာဉ်လို့သုံးတာဒါကြောင့်ဒီနေရာမှာစူးစိုက်ခြင်းဇန်နေရောက်ဖို့ဆိုရင်တဲ့အရေးကြီးတဲ့အစိတ်အပိုင်းတွေမှာအဲ့ဒီသက်ဆိုင်ရာအာယုတစ်ခုပေါ်မှာအထူးမြဲမြံဆိုတာစူးစိုက်တာကိုဇန်လို့ခေါ်တယ်ဆိုတော့ဒီဇန်နေကိုအာယုနေပေါ်မှာရောက်အောင်တင်ပေးတဲ့သဘောကိုဝီတဲလို့သုံးတယ်အာယုပေါ်ရောက်အောင်တင်ပေးတာဝီတဲတင်ပေးတဲ့အာယုကိုလိုက်ပြီးတော့သုံးသက်တာကိုတော့ဝိစာတာလို့သုံးတယ်တင်ပေးတဲ့အတိုင်သုံးသက်လာလို့ဒီအာယုံလေးကနေစိတ်တွေမလွင့်ပဲနဲ့ကြေနပ်နေတာကိုပီတိလို့သုံးတယ်။အဲ့ဒီပေါ်မှာချမ်းသာလာရင်ဒုက္ခလို့သုံးတယ်။နော်ဒါကတော့ဒီအကောင်းဆုံးအနေနဲ့ပဲပြောသွားတာ။နောက်ပြီးစူးစိုက်ခြင်းဆိုတာဒီစေတသိက်တွေကြီးပဲဒါဧကဂတာလို့သုံးတော့စူးစိုက်သွားတာဘယ်ကနေစမှစူးစိုက်တာလဲဆိုတင်ပေးခြင်းဝိတက်ကနေစမှတစ်ဆင့်တစ်ဆင့်နဲ့ဧကဂတာเอกกระอสิ้นကိုရောက်ရှိသွားရင်တော့ဇန်လို့သုံးပြီဒါဆိုရင်ဝိတက်ကစပြီးတော့เอกกระဆုံးမှဝိတက်အကူညီအာယုံမရအောင်တင်ပေးခြင်းရမှသွားရင်ဒါကိုပထမဇန်လို့သုံးတယ်နောက်ပိုင်းစူးစားလို့တော်တော်လေးအားကောင်းလာပြီတမာရီအားကောင်းလာရင်တင်စရာမလိုတော့ဝိစာရသုံးသက်ရာနေပြီးတော့စူးစိုက်သွားရင်ဒုတိယဇန်လို့သုံးတယ်နောက်တစ်ခါကျတော့သုံးသက်စရာတော့မလိုတော့ဘဲနဲ့ရှုမှတ်လိုက်တာနဲ့ကျေနပ်တယ်ချမ်းသာတယ်စူးစိုက်တယ်ဆိုတာတတိယဇန်နောက်ပိုင်းအစ်မြင့်လာပြီနှစ်သက်စရာတော့မလို့ဆိုအဲ့ဒီလိုဇန်နေမှာပထမဇန်ဒုတိယဇန်တတိယဇန်သရုတ်ထဇန်ပင်စမဇန်လို့သွားတော့စူးစိုက်ခြင်းရောက်ဖို့ရံမှာဇန်ရဲ့အရေးကြီးတဲ့အင်္ဂါအစိတ်ပိုင်းတွေလိုလားမလိုလားဒါကောင်းတဲ့ဘက်လည်းရှိမယ်မကောင်းတဲ့ဘက်လည်းရှိမှာပေါ့အဲ့တော့မကောင်းတဲ့ဘက်ဆိုလို့ရှိရင်တော့ဒုက္ခလို့မသုံးတော့ဘဲနဲ့ခုနဆရာမပြောခဲ့ဘူးတယ်လေအတဲခွဲတခြင်းကိုဆွဆွမြည်မြည်ဆိုနေသူကိုဇန်ဝင်စားတယ်ခေါ်လို့ရလားဆိုရတာပဲအဲ့ဒီချိန်ကျရင်ဒုက္ခမလာတော့ဘူးဒေါမနတဆိုတဲ့စိတ် feeling ကဆွေးနေတဲ့ခန်းစားချက်ပါမှာလေငားများနေတယ်ပိုကတ်ထောင်းနေတယ်ဝိထုစာအုပ်ကိုမိုးလင်းပေါက်ဖတ်နေမယ်ခုခေတ်ဆိုတော့ပြောလို့ရတယ်ဂိမ်းကစားနေမယ်ဒါတွေကပါလေဇန်ပဲ ဟုတ်ပြီနော်အဲ့တော့ကောင်းတာဖြစ်တယ်မကောင်းတာဖြစ်တယ်အကုန်လုံးရှိတဲ့အတွက်ဒါဇန်လို့သုံးတယ်ဒါကြောင့်ဒီနေရာမှာဇာနာပစ္စည်းနဲ့ပတ်သက်ပြီးတော့ဟောတဲ့အခါကျရင်ပါဠိပဲကြည်ကြဆိုဇာနာအင်္ဂဖြစ်တဲ့အတွက်ဇာနင်္ဂာနိလို့တွေ့ပြီဇာနင်္ဂာနိဇာနာတံပြုတ်တကာနံဓမ္မနံညင်ဆောင်တစ်ဖြတ်ဖြတ်တံသမုဋ္ဌာနာနိစရူပာနံဇာနာပစ္စေနာပစ္စယောပြီးသွားပြီဟုတ်ပြီနော်ဒါကြောင့်ဇံဆိုတဲ့စူးစိုက်ခြင်းအဆင့်ကိုရောက်ဖို့ဆိုရင်ဇံရဲ့အရေးကြီးတဲ့အစိပ်ပဲအဲ့တော့မှတ်မိရမှာဒီခန္ဓာကိုယ်လို့ခေါ်လိုက်တော့လေကိုယ်လို့ပြောလိုက်တော့လေကိုယ်မှာအရေးကြီးတဲ့အစိပ်ပိုင်းနေပေါင်းမှာကိုဖြစ်တယ်ဇံဆိုတဲ့စူးစိုက်တယ်လို့ပြောတော့လေဇံစူးစိုက်စင်ရလုတ်တယ်ဝိတက်ဆိုတဲ့အာယုံမောတင်နာကနေစူးစိုက်တဲ့အဆင့်ဇံအင်္ဂါတွေပေါင်းမှာဇံလို့ခေါ်တယ်နောက်တကမက်မက်ဆိုတာလဲဒါပဲမက်ဆိုတဲ့စကလုံးကလမ်းကြောင်းမက်ကမက်ကဆိုတဲ့လမ်းကြောင်းကြီးဆိုတဲ့နေရာမှာလမ်းကြောင်းကြီး3တွဲရှိတယ်နော်အဲ့ဒီမှာအပယ်လေးပုံကိုသွားတဲ့လမ်းကြောင်းဒါကိုဒါဒုက္ခတိမက်ကကိုအတူောက်ပြောလိုက်မက်လို့သုံးတာလေအပယ်လေးပုံကိုသွားတဲ့လမ်းကြောင်းကိုဒုက္ခတိမက်အတူပဲပြောတော့မယ်လူဘုံနဲ့ဘုံတွေကိုသွားဗြဟ္မာဘုံတွေကိုသွားတဲ့လမ်းကြောင်းဆိုရင်သူဂတိမဲ့နောက်ဆုံးရုပ်နာခန္ဓာတွေချုပ်ငိမ့်တဲ့နိဗ္ဗာန်ကိုသွားတဲ့လမ်းကြောင်းကြီးဆိုရင်နိဗ္ဗာနမဲ့ဆိုပြီးတော့နိဗ္ဗာနမဲ့လို့လည်းသုံးတယ်လောကုတ္တရာမဲ့လို့လည်းသုံးတယ်ထားပါဆိုရဲ့เนาะမဲ့လမ်းကြောင်းကြီးရှိတယ်အဲ့ဒီလမ်းကြောင်းကြီးတွေမှာလဲအရေးကြီးသောအစိတ်အပိုင်းတွေရှိတယ်မဲ့ရဲ့အရေးကြီးတဲ့အစိတ်အပိုင်းဆိုရင်မက္ခအင်္ဂါဟုတ်တယ်လားမက္ခအင်္ဂါဆိုတော့မက္ခနဲ့အင်္ဂါနဲ့ပေါင်းလိုက်တော့ဘယ်လိုဖြစ်သွားလဲဆိုမက္ခင်္ဂါအာလေးရဒီမှာလာပေါင်းတော့မက္ခင်္ဂါမက္ခင်္ဂါကိုမြင်အတူောက်ဖတ်လိုက်တော့မက္ခင်ကြားဘူးသားပဲမက္ခင်၈ပါးကြားဘူးတယ်ဟုတ်တယ်လားဆရာမတို့ကြားဘူးနေတာမက္ခင်၈ပါးဆိုပြီးတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပောတမဝါစာတမကမန်တောတမဇီဝောဆိုတရားဥဒ္ဓမဆက်ကြမှာပါတဲ့မက်ကနိဗ္ဗာန်မဲ့နိဗ္ဗာန်ကိုသွားစေတဲ့မဲ့လို့ပြောရင်အဲ့ဒါမက်ကင်ရှစ်ပါလူဘုံနဲ့ဘုံပြမဘုံနေသွားတဲ့ကုသိုလ်ကုကုစာတင်နေတဲ့အချိန်လဲမက်တွေပါတာပဲအဲ့ဒီကကြာရင်လဲမက်ကင်ရှစ်ပါပဲဒါကတော့လောကီလို့သုံးမှာပေါ့ဟုတ်ပြီနော်ဒါလောကုတ္တရာလို့တော့အပယ်လေးဘုံကိုသွားတဲ့လမ်းကြောင်းလဲရှိတယ်သူကြာရင်၄ပါဆိုပြီးတော့မက်ကင်ဒီ10ပါးလဲရှိတယ်10ပါးသူဂတိမှာလဲ10နိဗ္ဗာန်ကိုသွားတာလဲရှိအကြမ်းမဲ့အဘိဓမ္မာကြရင်တော့သိစိတ်သိမယ်ပြီးရင်ဒုဂတိကိုသွားတာကြတော့ဒီမာတွေပြောရင်သူဂတိမဲ့နဲ့နိဗ္ဗာန်ပြောရင်တဏ္မာဆိုတဲ့စကားလုံးပါတယ်တဏ္မာဒိဋ္ဌိအပယ်လေးပုံကြတော့မိစ္ဆာဒိဋ္ဌိတဏ္မာသင်္ကပ္ပဟုတ်ပဲကြိုက်မိစ္ဆာသင်္ကပ္ပတဏ္မာဝါယာမသူကမိစ္ဆာဝါယာမတမ္မာတမာတိမိစ္ဆာတမာတိ तू ကတော့10ပါးလုံးမရအောင်4ခုရတယ်ပေါင်းလိုက်မဲခင်12ပါးဒါ ਉਹ ပဲမဲခင်ဂာနိဇာနင်ဂာနိအတိုင်းပဲမေဃတံပြုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိစရူပာနံမေဃပစ္စေနပစ္စယောပြီးသွားပြီဟုတ်ပြီနော်5မိနစ်လောက်ထပ်ပြီးတူယူမယ်ပြီးသွားဝိပယုတ်တဆက်ကြည့်မယ်နော်ဒါရိတ်တခုပြီးရင်ပြီးသွားပြီ။တန်ပယုတ်တကြတော့တန်ပယုတ်တကြတော့ဟလာစတုမတူရေနဲ့နှုတ်ရောသလိုခွဲလို့မရဘူး။တပေါင်းဒီဖြစ်နေရင်တန်ပယုတ်တ။အတူတကွလည်းဖြစ်တယ်။ပေါင်းပြီးတော့ဘာရဲလို့ခွဲလို့မရအောင်ရောနေရင်အဲ့ဒါတန်ပယုတ်တ။ဝိပယုတ်တကြတော့အတူတကွတော့ရှိတော့လေ။ဟုတ်တယ်လား။ဒါကရေဒါကစီခွဲလို့ရရင်အဲ့ဒါဝိပယုတ်တ။ဟလာကတော့ချင်းနဲ့မကြီးသည်အရသာဟာရကတော့ငန်းနေဒါကတော့စားအရသာဒါကတော့နန်းနံပင်အရသာဒါငရုတ်သည်အချင်းဟင်းနေဆံမပြောထားတယ်ချိုးချင်းငန်းဆက်ဖန်ခါအရသာ6ပါးသည်ခွဲလို့ရတယ်စတုမတူခွဲလို့မရအောင်အဲ့ဒီလိုခွဲကြလို့ရတယ်အတူတကွရှိတော့လေခွဲလို့ရတယ်ရုတ်တရားနဲ့နန်းတရားသည်ရုတ်ဆိုတာအပူအေးစားတာနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်တယ်အခုမတည့်ရက်နေတာရုတ်ကြီးစိတ်တစားရုတ်ကြီးရက်ချင်တဲ့စိတ်ကြောင့်ဆိုစိတ်နဲ့ယုတ်ဒီခွဲလို့ရတယ်။ယုတ်နဲ့နံဒီလည်းခွဲလို့ရတယ်။နံနဲ့ယုတ်ဒီလည်းခွဲလို့ရတယ်။ဒါကြောင့်ဝိပယုတ်တာပစ္စယောတိဟောယုတ်တရားဘက်ကိုပြောတော့ရူပိနောဓမ္မအကျိုးဘက်ကိုကြည့်အရူပိနံဓမ္မနံဆိုတာနံကိုပြောတာ ရူဘီနောဓမ္မကယုတ်အရူဘီနံဓမ္မနံကနံနောက်တစ်မိပြန်ဟောပြမယ်အရူဘီနောဓမ္မနံတရားဒီဘက်ကိုသွားရူဘီနံဓမ္မနံယုတ်တရားတို့သည်ဝိပယုတပစ္စေနာပစ္စေဟောလိုက်ရအောင်ဝိပယုတပစ္စေယောတိရူဘီနောဓမ္မအရူဘီနံဓမ္မနံဝိပယုတပစ္စေနာပစ္စေယောအရူပိနောဓမ္မာရူပိနံဓမ္မာနံဝိပယုတပစ္စေနာပစ္စယောပြီးသွားပြီဟုတ်ပြီနော်